ရုပ်ကိုရဲ့နျူကလ িয়ার စီစဉ်တွေကိုအားပေးကူညီမှုဆက်စပ်ခြင်းနဲ့တရုတ်နဲ့ရုရှားကုမ္ပဏီကိုအမေရိကန်ပြည်သူစုကပိတ်ဆို့တိုက်ခတ်မှုအဖြစ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ရုပ်ကိုရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိချုပ်နိုင်မှုအမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေမှာတိုက်ခတ်မှုတွေကအထောက်အကူဖြစ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချင်ယင်းကဒင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်အနေနဲ့အမှားကိုချက်ချင်းပြင်ဆင်ဖို့လဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းလိုက်တယ်လို့ထင်းထင်းထင်းဆောင်ရွက်ဖို့နဲ့ပြဿနာကိုဖြေရှင်းနိုင်ရေးရုပ်ကိုရနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်တွေကိုလည်းထပ်မံပြောဆိုသွားပါရစေ။ရုပ်ကိုရပေါ်ပိတ်ဆို့တိုက်ခတ်မှုအသစ်တွေချမှတ်ပြီးပက်တင်တန်မစ်ဆိုင်းတုံဆန်းသတ်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့ကုလသမဂ္ဂလူညီကောင်စီရဲ့ဒီလာဆန်းကဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တဲ့လူရည်အဖြစ်အမေရိကန်ဗန်နိုင်းဝန်ကြီးဌာနကတော့မနေ့တုန်းကပဲတိုက်ခတ်မှုတွေကိုကြေညာလိုက်ကြပါ။လူညီကောင်စီကတခဲနဲ့ဆုံးဖြတ်ချက်ချမှတ်ရမှာတော့တရုတ်နိုင်ငံလည်းပါဝင်ခဲ့ပါရစေ။အမေရိကန်ဗန်နိုင်းဝန်ကြီးဌာနကအေးအေးတက်ကပ်ဖို့ကြေညာလိုက်တဲ့စီးရင်နဲ့မှာတော့တရုတ်နိုင်ငံကကြောင်မီးတွေတပ်မီးနဲ့ဗန်နိုင်းလုပ်ငန်းတွေပါဝင်ကုမ္ပဏီ10ခုနဲ့လူ6ဦးကိုထည့်သွင်းထားပါတယ်။ဒီလိုရုရှားနဲ့တခြားနိုင်ငံတွေကကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေအနေနဲ့ပြည်စည်းဆွေးရှုံးမှုတွေကြီးမားပြီးဒီစားရေးတည်ငြိမ်မှုပြပြားစီနိုင်တဲ့လက်နက်တွေကိုထုတ်လုပ်ရမှာပက်ဒလန်ကဝင်ဝင်ရအောင်ရုပ်ကိုရောက်အထောက်ကူပေးနေတာလက်ခံနိုင်ကြမရှိကြောင်းလည်းအမေရိကန်ဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကပြောဆိုကြရပါ။ရုပ်ကိုရောက်အနေနဲ့ရှေ့နာကတ်မှာအလားတူလုံရုံမျိုးတွေမလုပ်နိုင်အောင်ကုလသမဂ္ဂရဲ့အရေးယူတက်ခတ်မှုဆုံးဖြတ်ချက်တွေနဲ့အမေရိကန်ကစောင့်နေတာဆိုတာဖြစ်ကြောင်းလည်းဗန်နိုင်းဝန်ကြီးကပြောဆိုခဲ့ပါတယ်။